ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအခြေအနေမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပိုးကူးစက်မှုအခြေအနေဆိုးနေတဲ့အိန္ဒိယနိုင်ငံမှာဒီကနေ့ COVID-19 ရောဂါကူးစက်မှုအများဆုံးဖြစ်ခဲ့ပြီးတော့24နာရီအတွင်းမှာရောဂါကူးစက်သူ 11,458 ဦးရှိပါတယ်။အခုဆိုရင်အိန္ဒိယမှာရောဂါကူးစက်မှုအတည်ပြုထားတာတွင်ပဲ3သိန်းကျော်သွားပါပြီ။နိုင်ငံမှာပိုးကူးစက်မှုအများဆုံးဖြစ်တဲ့မဟာရာစထရာပြည်နယ်မှာတင်ရောဂါပိုးရှိသူ3သိန်းကျော်သွားတာဖြစ်ပြီးတော့မြို့တော်ညူဒေလီမှာတော့ပိုးကူးသူ 2,000 တိုးလာပါတယ်။ဒီလိုမျိုးပိုးကူးစက်မှုတိုးလာပြီးမဲ့လူနာတွေပြန်နေကောင်းလာတဲ့အခြေအနေလည်းတိုးတက်မှုရှိပြီးတော့လူနာ 34,000 ကျော်ပြန်ပြီးနေကောင်းလာတယ်လို့အစိုးရကတောက်ကြနေကြပဲပြောပါတယ်။တနင်္ဂနွေလုံးတိုင်းတာနယ်ဒေသမှုကအခုချိန်ထိဆိုရင် 8,900 နာကတ်လာပြီဖြစ်ပါတယ်။အိန္ဒိယမှာဈေးဆိုင်တွေ shopping center တွေဆက်ရုံအလုံးရုံတွေနဲ့ဘာသာရေးဆိုင်ရာအဆောက်အုံတွေပြန်ဖွင့်လှစ်တဲ့အချိန်မှာပဲအခုလိုမျိုးပိုးကူးစက်မှုတွေမြင့်တက်လာတာပါ။လက်ရှိအနေအထားနဲ့ဆိုရင်အိန္ဒိယနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကမ္ဘာမှာစတုထမြောက်အဆိုးဆုံးနိုင်ငံဖြစ်ပြီးတော့တောက်ကြနေမှာပဲဗြိတိန်နိုင်ငံကိုကျော်တက်သွားတာဖြစ်ပါတယ်။သူရှိမှာတော့ American, Brazil နဲ့ Russia နိုင်ငံတို့ကကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအများဆုံးနိုင်ငံတွေဖြစ်နေအစဉ်လိုက်ရှိနေပါတယ်။လူပေါင်း 9.66 တန်းကျော်ပိုးကူးခံထားရပြီဖြစ်တယ်လို့သေဆုံးသူစုစုပေါင်း 42,000 ကျော်ဝန်းကျင်ရှိသွားပါပြီ။2019ဒီဇင်ဘာလမှာတရုတ်နိုင်ငံမှာစတင်တွေ့ရှိကြတဲ့အခါဆိုရင်နိုင်ငံပေါင်း210ကျော်မှာဒီပိုးကူးစက်ပြန့်နှံ့နေတာဖြစ်ပါတယ်။